တရုတ်ဒုတိယဝန်ကြီးချုပ်ဝမ်ယန်နဲ့ရုရှားဒုတိယဝန်ကြီးချုပ်ဒီမီထရီရိုဂိုဇင်တို့ကနိုင်ငံခြားပူးပေါင်းဆောင်ရွက်မှုတွေတုံ့ပြန်ကြဖို့တင်းနေလာနေမှာသဘောတူလိုက်ကြပါတယ်။တရုတ်နိုင်ငံချောင်ချင်းမြို့မှာကျင်းပတဲ့27ချိန်မြောက်တရုတ်ရုရှားဝန်ကြီးချုပ်များပုံမှန်ပူးတွဲတွေ့ဆုံပွဲကိုမစ္စတာဝမ်နဲ့မစ္စတာရိုဒိုဇင်တို့နှစ်ဦးကကမကရပြုကျင်းပခဲ့တာပါ။ဒီတွေ့ဆုံမှုဆွေးနွေးမှုဟာတရုတ်နဲ့ရုရှားဝန်ကြီးချုပ်တို့ရဲ့27ချိန်မြောက်ဆွေးနွေးပွဲအကျိုးအဖြစ်ကျင်းပတာလည်းဖြစ်ပါတယ်။မစ္စတာဝမ်ဟာတရုတ်ကွန်မြူနတီပါတီနိုင်ငံရေးအုပ်ချုပ်အဖွဲ့ရဲ့အမြဲတမ်းကော်မတီဝင်တဦးလည်းဖြစ်ပါတယ်။သမ္မတရှီကျင်းဖင်နဲ့ရုရှားသမ္မတဗလာဒီမီပူတင်တို့ရဲ့ဥဆောင်မှုအောက်မှာနိုင်ငံဆက်ဆံရေးဟာစတဲ့တဘို့တိုးတက်ကောင်းမွန်နေကြောင်းလည်းဆွေးနွေးပွဲတွင်မစ္စတာဝမ်ကပြောကြားခဲ့ပါတယ်။နျူကလ িয়ার ကန္တအရဖက်လေကြောင်းလိုင်းဆိုင်ရာကိစ္စရာစတဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရာတွေအပြင်နေဆက်ဒေသအခြေခံအဆောက်အုံတွေမှာတိုးတက်ဖွံ့ဖြိုးမှုတွေရှိနေကြောင်းလည်းမစ္စတာဝမ်ကပြောပါတယ်။ဒါအပြင်အရှေ့ပြားဒေသနဲ့အာကတစ်ဒေသတို့မှာတိုးတက်ဖွံ့ဖြိုးရေးနဲ့digital စီးပွားရေးကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုလည်းဆွေးနွေးပွဲအတွင်းမှာပြောဆိုခဲ့ကြပါတယ်။